Welcome to the Voice of America in Burmese.
မင်္ဂလာနေ့ချမ်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်ဖေဖော်ဝါရီလ17ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနမီတာ1925/32နဲ့လိုင်းလ190ရိုးကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါအာဖဂန်နစ္စတန်နိုင်ငံကထောက်လှမ်းရေးအေဂျင်စီဝန်ထမ်း၄ဦးတို့ကလုပ်ဖော်ကင်ဖက်16ဦးကိုဖျက်သတ်ပြီးတာလီဘန်နဲ့ပူးပေါင်းသွားပါတယ်။ရိုဟင်ဂျာတွေဌာနပြန်ရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးနဲ့ဒေါအောင်ဆန်းစုကြည်တို့ဆွေးနွေးခဲ့ကြပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်။
ဟုတ်ကဲ့ပါခင်ဗျာမြန်မာအစိုးရကဒီမွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ကိုမတရားအသိမ်းကနေပယ်ဖျက်ပေးလိုက်ပြီဖြစ်ပါတယ်။ဒီအကြောင်းသတင်းပေးပို့ချက်နဲ့အတူဒီမြမရွှေတူးပေါ်ရေးလုပ်ငန်းနဲ့ပတ်သက်တဲ့အထူးအစီအစဉ်မှာတော့
ကျွန်တော်တို့ရွှေတူးတာကတော့ဒါနေအောင်တူးပေါ်ရေးစနစ်ပေါ့။ပတ်ဝန်းကျင်ပစ္စည်းမှုအနည်းဆုံးထိခိုက်မှုအနည်းဆုံးဖြစ်တဲ့နေပေါ့။ရွှေကြောတွေတည်ရောက်တဲ့ဒီစနစ်ပေါ့။ရွှေကြောတွေရောက်တဲ့အချိန်ကျမှလားအဲ့ဒီအကြောတွေ
သတင်းတွေအပြီးမှာစက်တိုက်တင်ဆက်သွားဖို့ရှိပါတယ်။ဒါအပြင်မြမပြည်မပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတလားထူးခြားစံပြအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါအောင်ဗျာ
။အာဖဂန်နစ္စတန်မြို့သားထောက်လှမ်းရေးအေဂျင်စီဝန်ထမ်း၄ဦးကလုပ်ဖို့ခိုင်ပဲ16ဦးကိုတနက်နေ့ပြစ်တက်ခဲ့ပြီးတဲ့နောက်တောင်ပိုင်းဟယ်မန်းပြည်နယ်တွင်းကတာလီဘန်သဘုံတွေနဲ့ပူးပေါင်းမှုထွက်ပြေးသွားကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဂီရစ်မြို့နယ်တွင်းကအာဖဂန်ဗဟိုထောက်လှမ်းရေးဌာန NDS နဲ့တွဲရဲအစအုံမှညအချိန်မတော်အတွင်းလူရဲတိုက်ခိုက်မှုဖြစ်ခဲ့တာလို့လုံခြုံရေးသတင်းရှင်းမြစ်က VOA ကိုဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။အတွင်းလူတွေတိုက်ခိုက်နေကြချိန်မှာပဲတာလီဘန်တွေကလည်း NDS ဌာနကိုတိုက်ခိုက်ခဲ့ပြီးအာဖဂန်လုံခြုံရေးတပ်ဖွဲ့တွေနဲ့တိုက်ခိုက်မှုအပြင်းအထန်ဖြစ်ခဲ့တာလို့ပြည်내အစိုးရပြောခွင့်ရအိုမာဇဝက်ကပြောပါတယ်။နှစ်ဖက်စလုံးမှာအကြဆုံးများတယ်လို့သူကပြောပေမဲ့လို့တည်ဆုံးသူအရေးအတွက်ကိုတော့မပြောပါဘူး။အခုတိုက်ခိုက်မှုနဲ့ပတ်သက်ပြီးတာလီဘန်တို့ကသူတို့လက်ချက်ဖြစ်တယ်လို့လည်းဝန်ခံထားပါတယ်။ကြာဆုံးခဲ့တဲ့အာဖဂန်ဝန်ထမ်းတွေကတော့ဟယ်မန်းပြည်နယ်တွင်းက NDS အတွက်လှုပ်လှုပ်နေတဲ့ဆိုဂရန်အဖွဲ့ခွဲကဖြစ်ပါတယ်။အာဖဂန်စစ်တပ်နဲ့ရဲတပ်ဖွဲ့တွေမှတာလီဘန်ကိုထောက်ခံသူတွေတာလီဘန်ဘက်တော်သားတွေကအချင်းချင်းတိုက်ခိုက်မှုတွေရှိနေတာပါ။ဒါပေမဲ့လို့လည်းဗဟိုထောက်လှမ်းရေးအေဂျင်စီ NDS နဲ့ဆက်ဆက်အဖွဲ့အစည်းတွေမှာတော့ဒါမျိုးတိုက်ခိုက်မှုကရှားတော့ရှားပါဖြစ်ပါလေရှင်။
ရုရှားနိုင်ငံမော်စကိုမြို့တော်အနီးမှာလူ82ဦးလိုက်ပါစီးနင်းလာတဲ့ခီးစဲတင်လင်းပြတ်ကျခဲ့တယ်လို့ရုရှားနိုင်ငံပိုင်မီဒီယာကဒီကနေ့မှထုတ်ပြန်လိုက်ပါတယ်။အသက်ရှင်နိုင်ဖို့အခွင့်အလမ်းတော့မရှိတော့ဘူးလို့အရေးပေါ်ဌာနကိုကိုးကားပြီးတော့ Interfax သတင်းအေဂျင်စီကဖော်ပြပါတယ်။တက်တန်း9နှစ်ရှိဖြစ်တဲ့လင်းကဒူမိုဒီဒူဗိုကနေပြန်တန်းပြီးမိနစ်ပိုင်းအကြာမှာရေဒါကနေပျောက်သွားကြောင်းလင်းပြန်တန်းမှုတွေကိုခြေရာခံတဲ့ Flight Radar 24ကဖော်ပြထားပါတယ်။စရော့တော့လေကြောင်းလိုင်းကစီမံခန့်ခွဲတဲ့ AN-148 ဂျက်လေယာဉ်ကမြို့တော်မော်စကိုရဲ့ဒုတိယအကြီးဆုံးလေစိတ်ဒူမိုဒီဒိုဗိုကနေအော့စ်မြို့ကိုအသွာမော်စကိုမြို့ရဲ့အရှေ့တောင်ဘက်80ကီလိုမီတာကအဂူနိုဗိုအနီးမှာပြတ်ကျခဲ့တာပါခီးတဲ့65ရောက်တဲ့လေယာဉ်အမှုတန်း6ဦးလည်းအဲ့လေမှာလိုက်ပါသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
အစ္စရေးနိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့ခိုင်မာတဲ့မဟာမိတ်ဖြစ်တဲ့အကြောင်းနောက်အီရန်ထောက်ပံ့ထားတဲ့ဆီးရီးယားအစိုးရတပ်တွေဆီးရီးယားတောင်ပိုင်းပြည်သူစစ်တွေရဲ့ရန်ကိုအစ္စရေးအနေနဲ့ခုခံကာကွယ်ပိုင်ခွင့်ကိုလည်းအမေရိကန်ကထောက်ခံတယ်လို့သမ္မတအင်ဗျူရောပြန်ကြားရေးရရှိကဒီကနေ့တနင်္ဂနွေနေ့မှာကြေညာချက်ထုတ်ပါတယ်အစ္စရေးကဆီးရီးယားနိုင်ငံထဲမှာရှိတဲ့အီရန်နဲ့ဆီးရီးယားပြစ်မှတ်ဒါဇင်ပေါင်းများစွာကိုမနေ့စနေနေ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်အမေရိကန်ကအခုလိုကြေညာတာဖြစ်ပါတယ်။ဆီးရီးယားနိုင်ငံထဲမှာအီရန်ကထောက်ခံပေးထားတဲ့စခန်းတွေကိုစီးနင်းဝင်ရောက်ပြီးပြန်လာတဲ့အစ္စရေးစစ်လေယာဉ်ကိုလေကြောင်းရန်ကာကွယ်ရေးလက်နက်နဲ့ပစ်ချခဲ့ပြီးတဲ့နောက်အစ္စရေးကလေကြောင်းကနေတိုက်ခိုက်တာဖြစ်ပါတယ်။တောက်ချနေနှောင်းပိုင်းဒုံကတော့ဆီးရီးယားနိုင်ငံထဲကနေပြစ်လွတ်လိုက်တဲ့အဝေးရင်းဒုံတစင်အစ္စရေးနယ်နိမိတ်ထဲကိုဝင်ရောက်လာပြီးတဲ့နောက်ပစ်ချလိုက်ရတယ်လို့အစ္စရေးကအစိုးရပိုင်းမှပြောကြားခဲ့ပါတယ်။အီရန်နဲ့သူ့ရဲ့မဟာမိတ်တွေအနေနဲ့ရန်လိုတဲ့လုပ်ရက်တွေကိုရပ်တန့်ပြီးဒေသရင်းငြိမ်းချမ်းရေးကိုဥတီဖို့သမ္မတအင်ဗျူရောရဲ့ကြေညာချက်ထဲမှာပြောဆိုထားပါတယ်ရှင်
။ အီဂျစ်နိုင်ငံတဝမ်းပြီးခဲ့တဲ့ဘက်ကစတင်လိုက်တဲ့တံပြန်အကြမ်းဖက်မှုစစ်စင်ရေးကြီးအတွက်မှာစစ်သွေးကြော16ရောက်သေဆုံးပြီးတော့30ကျော်ဖမ်းဆီးလိုက်တယ်လို့အီဂျစ်စစ်တပ်ကဒီကနေ့တနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။အီဂျစ်နိုင်ငံတဝမ်းမှာရှိတဲ့အကြမ်းဖက်သမားတွေနဲ့ရာဇဝတ်ဂိုင်းတွေကိုပြစ်မှတ်ထားပြီးတော့ဒီစစ်စင်ရေးကိုလှုပ်ဆောင်ခဲ့တာလည်းဖြစ်ပါတယ်။ဒါပြင်မော်တော်ယာဉ်တွေလက်နက်တိုက်တွေစစ်တော်ရေးစခန်းတွေနဲ့တရားမဝင်ဘိန်းဆိုင်ခင်းတွေကိုပြင်ပထားတိုက်ခိုက်ခဲ့တယ်လို့လည်းအီဂျစ်စစ်တပ်ပြောခွင့်ရဗိုလ်မှူးကြီးတမာရီဖာကပြောကြားကြောင်းရိုက်တာသတင်းဌာနကဖော်ပြပါတယ်။ဒီစစ်စင်ရေးဟာကျေပြတ်ပြီးတော့စစ်တပ်ရောရဲတပ်ဖွဲ့တွေပါပါဝင်တယ်လို့အီဂျစ်စစ်တပ်ကတောက်ကြနေကနိုင်ငံပိုင်ရုပ်သံကနေကြေညာခဲ့ပါတယ်။ဒီစစ်စင်ရေးကိုတော့မနစ်ကစူဖီဘလီမာဝတ်ပြုစုတောင်းသူ311ယောက်တေဆုံးခဲ့တဲ့စစ်သွေးရရရဲ့တိုက်ခိုက်မှုဖြစ်ပေါ်ခဲ့တဲ့ Sinai ဒေသကိုအဓိကပြစ်မှတ်ထားပြီးတော့လှုပ်ဆောင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှာစင်နေရတာဖြစ်ပါတယ်ရိုဟင်ဂျာတွေဌာနပြန်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဗီတင်နိုင်ငံခြားရေးဝန်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်တို့ဒီကနေ့နေပြည်တော်မှာဆွေးနွေးကြပါတယ်မြန်မာနိုင်ငံကနေနေရွှန့်ခွာသွားသူတွေကိုပြန်လည်လက်ခံရေးပြင်ဆင်ထားတဲ့အခြေအနေနောက်ရခိုင်ပြည်နယ်တွင်းကနောက်ဆုံးအခြေအနေတွေကိုဆွေးနွေးခဲ့ကြတာပါရိုဟင်ဂျာတွေဘေးကင်းလုံခြုံမှုရှိရှိနဲ့မြန်မာနိုင်ငံကိုပြန်နိုင်ဖို့အတွက်ဗြိတိန်နိုင်ငံကဆောင်ရွက်နေတယ်လို့မနေ့စနေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ပြီးတဲ့နောက်မှာဗြိတိန်နိုင်ငံခြားရေးဝန်ကြီးဘောရစ်ဂျွန်ဆန်ကပြောဆိုထားတယ်လို့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာလဲ Writers သတင်းထောက်နှစ်ဦးဖမ်းခံထားတဲ့ကိစ္စပြောမယ်လို့သတင်းထောက်တွေကိုပြောဆိုခဲ့ပါတယ်နေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံနိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးနောက်မှာတော့ဗီတင်နိုင်ငံခြားရေးဝန်ကြီးကရခိုင်ပြည်နယ်ကိုခီးဆက်ပါတယ်ရခိုင်ပြည်နယ်တွင်ပြီးခဲ့တဲ့နှစ်ကအကြမ်းဖက်မှုတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာတိမ့်တချီထွက်ပြေးခဲ့ကြတာဖြစ်ပြီးဒီလူတွေကိုပြန်လည်စီးစစ်လက်ခံဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူထားပါတယ်ဒါပေမဲ့ပြန်လည်စတင်လက်ခံမဲ့ဇန်နဝါရီလနောက်ပိုင်းမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကအစင်းသည့်မဖြစ်သေးတဲ့အတွက်ဆိုပြီးရိုဟင်ဂျာတွေဌာနပြန်ရေးကိုဆိုင်းငံ့ထားတာဖြစ်ပါတယ်ရှင်
။အငင်းပွားစရာရွှေပြောင်းချေချနေထိုင်မှုအစီအစဉ်ရအမေရိကန်ပြည်ထောင်စုကဒုက္ခသည်ဖြစ်ရောက်ရှိလာခဲ့တဲ့ကမ္ဘောဒီးယားနိုင်ငံသားအထွေများကိုပြန်ပို့ဖို့သဘောတူညီချက်ကိုပြန်စတင်နိုင်ဖို့အတွက်အမေရိကန်နဲ့ကမ္ဘောဒီးယားနိုင်ငံတို့သဘောတူညီမှုရခဲ့ကြပါတယ်။ဆိုရနှစ်ခုကြာသဘောတူညီမှုအရအမေရိကန်ကနေကမ္ဘောဒီးယားနိုင်ငံကို2002ခုနှစ်ကစတင်ပြီးတော့ကမ္ဘောဒီးယားနိုင်ငံသားရာပေါင်းများစွာပြန်ပို့နေတာကိုကမ္ဘောဒီးယားဆိုရကမနစ်ကလက်မခံပဲရပ်ဆိုင်းခဲ့တဲ့အတွက်ဒီအစီအစဉ်ဟာရပ်ဆိုင်းသွားခဲ့တာဖြစ်ပါတယ်။အမေရိကန်ဘက်ကလည်းဒါကိုတုံ့ပြန်တဲ့အနေနဲ့ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးဌာနတာဝန်ရှိသူတွေကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်တာတွေလှုပ်ဆောင်ခဲ့ပါတယ်။ဒါပေမဲ့တောက်ကြနေကတော့ဒီလိုတားမြစ်ထားတာကိုပြန်ရုပ်သိမ်းဖို့ကမ်းလှမ်းချက်ကိုကမ္ဘောဒီးယားအာဏာပိုင်တွေမလွန်ဆန်နိုင်ဘဲနဲ့အလျှော့ပေးခဲ့ရပါတယ်။ကမ္ဘောဒီးယားပြည်ထောင်စုဝန်ကြီးဆော့ခန်းနဲ့အမေရိကန်ကောင်စုလုပ်ငန်းဆိုင်ရာလက်ထောက်နိုင်ငံသားရဲ့ဝန်ကြီးကော့စီရစ်တို့တွေ့ဆုံပြီးတဲ့နောက်မှာဒီသဘောတူညီချက်ပြန်လည်စတင်ဖို့သဘောတူခဲ့တယ်လို့နိုင်ငံတကာဆက်ဆံရေးဌာနညွှန်ကြားမှု Fed Panic ကပြောပါတယ်ကမ္ဘောဒီးယားနိုင်ငံအနေနဲ့ရေဘူးရအဖင်သူတို့နိုင်ငံသားတွေကိုပြန်လည်လက်ခံဖို့တာဝန်တွေကိုပြည့်မီခဲ့တယ်လို့လည်းဗီဒိုင်းဝန်ကြီးဆော့ခန်းကအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုပြောကြားခဲ့ပါတယ်။ဒါပေမဲ့ကိစ္စရဲ့အားလုံးကိုအသေးချာဆွေးနွေးဖို့လိုတယ်လို့လည်းသူ့ဘက်ကပြောပါတယ်။ကမ္ဘောဒီးယားနိုင်ငံကိုပြန်လာမဲ့သူတွေအနေနဲ့ဘဝအသက်မှာကောင်းကောင်းမွန်မွန်စတင်ပြီးတော့ကမ္ဘောဒီးယားလူမှုအတိုင်းအဝိုင်းမှာလည်းအောင်မြင်မြင်ပေါင်းစပ်နိုင်ဖို့အတွက်အမေရိကန်အစိုးရအနေနဲ့ဗန္ဒာရေးရပုံမထောက်ပံ့ပေးဖို့ကိုလည်းကမ္ဘောဒီးယားပြည်ထောင်စုဝန်ကြီးကတောင်းဆိုခဲ့ပါတယ်ခင်ဗျာ။
တောင်ကိုရီးယားသမ္မတမွန်ဂျေအင်ကိုမြောက်ကိုရီးယားနိုင်ငံပျုံယန်မြို့တော်ကိုလာရောက်ဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကဖိတ်ကြားလိုက်တာဟာဆိုရင်မြောက်ကိုရီးယားအစိုးရဘက်ကနျူကလ িয়ার လက်နက်အစီအစဉ်တွေဆွန့်လွှတ်ရေးအစွမ်းကုန်ဖိအားပေးဖို့ဆိုတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့တန်တမာရေးကြိုးပမ်းမှုတွေကိုခက်ခဲရှုပ်ထွေးသွားစေနိုင်တယ်လို့သုံးသပ်သူတွေကပြောဆိုကြပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကညီမဖြစ်သူကင်ယိုဂျန်ကတဆင့်တောင်ကိုရီးယားသမ္မတကိုဖိတ်ကြားလိုက်တာဖြစ်တယ်လို့မနစ်စနေနေ့ကတောင်ကိုရီးယားသမ္မတယုံကပြောဆိုထားပါတယ်။ဆောင်းရသည့်အိုလံပစ်ပွဲတော်ကိုလာရောက်တဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ဝင်အဖြစ်နဲ့ကင်ယိုဂျွန်လိုက်ပါလာတာဖြစ်ပါတယ်။ဒ ဒီလိုဖြစ်လာမဲ့အခြေအနေမျိုးကိုဖန်တီးဆောင်ရွက်လိုပါတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတုံ့ပြန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကဦးဆောင်ပြီးနိုင်ငံတကာအနေနဲ့မြောက်ကိုရီးယားအစိုးရအပေါ်စီးပွားရေးနဲ့တန်တမာရေးအစွမ်းကုန်ဖိအားပေးဖို့ဆောင်ရွက်မှုတွေတိုးလာချိန်မှာမြောက်ကိုရီးယားဘက်ကတန်တမာရေးကြိုးပမ်းမှုထွက်ပေါ်လာတာလည်းဖြစ်ပါတယ်။မြောက်ကိုရီးယားနဲ့ဆက်ဆက်ဆွေးနွေးဖို့အားထုတ်နေတဲ့တစ်ချိန်တည်းမှာပဲအမေရိကန်အစိုးရရဲ့ဖိအားပေးရေးဆောင်ရွက်မှုတွေကိုလည်းထောက်ခံထားတဲ့တောင်ကိုရီးယားသမ္မတအနေနဲ့တော့မြောက်ကိုရီးယားဘက်ကအခုလိုကန့်လန့်လိုက်တာကြောင့်အမေရိကန်အစိုးရနဲ့ဆန့်ကျင်ကွဲလွဲမှုဖြစ်သွားစေနိုင်တယ်လို့အမေရိကန်အစိုးရမှတာဝန်ထမ်းဆောင်ခဲ့ကြသူတွေသုံးသပ်သူတွေကပြောဆိုကြပါတယ်ရှင
်။တောင်ကိုရီးယားနိုင်ငံပျုံချန်းမြို့မှာကျင်းပနေတဲ့2018ဆောင်းအာဆီယံအိုလံပစ်ပြိုင်ပွဲမှာတော့အမေရိကန်နိုင်ငံကဆယ်ကျော်သက်အရွယ်အားကစားသမား Red Jared ကအမေရိကန်နိုင်ငံအတွက်ပထမဆုံးရွှေတံဆိပ်ကိုဒီကနေ့မှစကူပေးခဲ့ပါတယ်မြူသာစလော့စတာစနိုးဘုတ်ပြိုင်ပွဲမှာကော်လိုရာဒိုပြည်နယ်ကအသက်18နှစ်အရွယ်ရက်ဂျယ်ရက်ကအနိုင်ရပြီးတော့အမေရိကန်နိုင်ငံအတွက်ပထမဆုံးရွှေစိတ်ကိုယူပေးခဲ့တာဖြစ်ပါတယ်ဒါပေမဲ့ဒီကနေ့တနင်္ဂနွေနေ့မှာလေတိုက်နှုံးတွေပြင်းလာကြောင်းဒီကနေ့မှာကျင်းပဖို့စီစဉ်ထားတဲ့အမျိုးသားနယ်ရှော့စီပြိုင်ပွဲတချို့ကိုဖျက်ပစ်ခဲ့ရတာရှိတယ်လို့ပျုံချန်းဆောင်းသည့်အိုလံပစ်ပြိုင်ပွဲတာဝန်ရှိသူတွေကပြောပါတယ်ပျုံချန်းဆောင်းသည့်အိုလံပစ်ပြိုင်ပွဲကိုတော့ပြီးခဲ့တဲ့တောက်ကြနေ့ကစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးတော့ဒါမဲ့ဖေဖော်ဝါရီလ25ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာရောတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ကျွန်တော်တို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါမယ်မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ကိုအစိုးရကမတရားအသိမ်းကနေပယ်ဖျက်ပေးလိုက်ပြီးဒီအဖွဲ့တွေဟာအကြမ်းဖက်အဖွဲ့အစည်းစီးရင်မှလည်းမပါတော့ဘူးလို့မြန်မာအစိုးရကထုတ်ပြန်ကြေညာလိုက်ပါတယ်ဒီနှစ်ဖွဲ့စလုံးဟာ NCA အပြတ်အစာချုပ်မှာဖေဖော်ဝါရီ13ရက်ကျရင်လက်မှတ်ရေးထိုးကြမှာပါလက်ရှိပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပိုပြီးအဆင်ပြေဖို့ဆိုရင်မတရားအသိမ်းကြေညာတဲ့ပုံမှန်တွေကိုပယ်ဖျက်သင့်တယ်လို့မွန်နိုင်ငံရေးလှစ်လာသူတွေကပြောနေပါတယ် VOA သတင်းတော့နိုင်ကွင်းကတင်ပြမှာပ
ါဟုတ်ကဲ့ပါမွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ကိုအစိုးရကနေမတရားသိမ်းကနေဘယ်ဖြစ်ကြောင်းထုတ်ပြန်ချက်ပေါ်မှာကြိုးဆိုကြောင်းမွန်နိုင်ငံရေးအနီးကစောက်ကြည့်လှစ်လာသူနိုင်မင်းမင်းနွယ်ကပြောပါတယ
်ဒါအကောင့်နဲ့အစီအစဉ်တစ်ခုပဲလုပ်နေမှာပဲ18တိဆိုတဲ့ဥပဒေကထိမဲ့တဲ့အစိုးရကဒေါ်လာနဲ့ဒီလူတွေကိုပြတ်ထားနေတဲ့ဥပဒေလေဒီလူစီဆိုရဖြစ်လာတဲ့ကြတာဒီကိစ္စတွေကမလိုအပ်တော့ဘူးလက်မမထိုးရင်မဖယ်ဖျက်သေးဘူးတရားမဝင်ဘူးဆိုတော့ပြီးရအဲ့လိုခတ်ထားတဲ့ခါကျတော့နိုင်ငံရေးလုပ်တဲ့ခါမှာအဲ့ဒါအဲ့ဒါနဲ့အသာစီးဖြစ်နေတာကကျွန်တော်တို့ကကြာလာပြီးမကြိုက်နေတာအခုဒီလိုမျိုးလက်မထိုးပွဲဆက်ကိုတရားတင်းနဲ့ပယ်ဖျက်ပေးလိုက်ကြတာကကျိုးဆိုရမယ့်နေသားပါခင်ဗျာ
ပုံမှန်18တက်လို့ခေါ်တဲ့မတရားတင်းဆက်သွယ်မှုဥပဒေဟာငြိမ်းချမ်းရေးခရီးသွဲအဟန့်သားဖြစ်စေတယ်လို့နိုင်မင်းမင်းနွယ်ကဆက်ပြောပါတယ်
ကျောက်ကတော့တော်ကြီးမားပါတယ်အမှန်မှဆိုရင်ဒီစကနတစ်ကတပေါ်တွေရှိဆက်ရှိနေမဲ့တပေါ်ပြိုးတို့ကဆက်ယူဆထားတာကိုအမှန်မှဆိုတာတွေကချက်သိမ်းလိုက်ပြီးတော့ရင်ကျွန်တော်တို့ကတွေးကြဆောင်ကြတဲ့အခါကျတော့ရင်းရင်းနှီးနှီးဥပဒေနဲ့ပြောတဲ့ဆိုတဲ့အခါကျတော့ပို့ပြီးတော့အစ်စ်တာရကောင်းနေဖက်လာမှာပေါ့မဟုတ်ရင်တော့ဟိုကပြောလိုက်ဒီဟာလောက်လိုက်ဟိုဆက်တွဲလိုက်တာဘက်ကပြည့်ယူနေမယ်တတ်တတ်နေမှဆိုရင်တော့ဒီငင်းချင်းကြီးခီလန်းကြောင်းကဆက်ဆက်ပြူပြူနေနေကျွန်တော်တွားတော့မလွယ်ဘူးပေါ့ဒီစကနတစ်ကြောင်း
ပြည်ထရေးဝန်ကြီးဌာနအနေနဲ့မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးကိုအကြံဖက်သူများမဟုတ်ကြောင်းလည်းဖော်ပြထားပါတယ်။မွန်ပြည်သက်ပါတီကိုအကြံဖက်ဖွဲ့စည်းဖြင့်မွန်ပြည်နယ်လှုပ်တော်ကနေမသတ်မှတ်ထားဘူးလို့ပြည်နယ်လှုပ်တော်ကိုယ်စားလှယ်မင်းအောင်မွန်ကပြောပါတယ်
။ကျွန်တော်မမြင်ပါဘူးဒီအကြံဖက်ဖွဲ့စည်းဆိုတာစူလူလို့မရဘူး။အကြံဖက်ဆိုတာကဒီတရားဥပဒေနဲ့ညီဆွန်တဲ့လုပ်ရက်တွေနိုင်ငံရေးဟိုကာကွယ်ရေးဥပဒေပုံမှန်တွေဒါညာအဲ့လိုညီဆွန်လက်မှတ်တာလည်းရင်ကျန်ဖက်ဖွဲ့စည်းလို့ကျွန်တော်သတ်မှတ်လို့ရမယ်ဒီမှုပြုဆိုတာကဒီ NCA လက်မှတ်ထိုးထုတ်မှဖြစ်တဲ့တော်တော်ကျွန်တော်တရားမဝင်ဖွဲ့စည်းတော့မဟုတ်ပါဘူးလက်ရှိမှာသူတို့ရဲ့ဟိုရောဟိ NCA လက်မှတ်မထိုးရသေးလို့ဖြစ်တဲ့နေရာသူတို့ကသတ်မှတ်ရင်သတ်မှတ်မှာပေါ့ကျွန်တော်တို့တို့ကလည်းမသတ်မှတ်ပါဘူးလို့ဟုတ်
နိုင်ငံတော်သမ္မတရဲ့အကြံဖက်သက်ပြေးဥပဒေအရအကြံဖက်ဖွဲ့စည်းများမဟုတ်ကြောင်းပြည်ထရေးဝန်ကြီးဌာနကလည်းဒီကနေ့ရက်စွဲနဲ့ထုတ်ပြန်ထားတာပါဖေဖော်ဝါရီလ13ရက်နေ့မှာ NCA လက်မှတ်ရေးသွင်းသောမဲ့မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ဟာ UNSC ကိုညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်တွေဖြစ်ကြပါတယ်။ UNSC အနေနဲ့ NCA လက်မှတ်ရေးသွင်းနိုင်ရေးအစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့တွေနဲ့တွေ့ဆုံညှိနှိုင်းရမှာအဆိုပြုချက်အချက်ရှိချက်နဲ့ဆက်လင်းပြီးသဘောထားကွဲလွဲမှုတွေရှိနေလို့လက်မှတ်မရေးသွင်းနိုင်တဲ့အခြေအနေမှာရှိနေပါတယ်။ Tabame Momita Party net Lahu Puan of Hodone net. Mimasuya Chigay to Nathuzo movie. Pyong Lemu Nenge Shila at the Bolton New Cheshichak with Lekambi. And Zilema Jitu Rapchetello. Momita Party, Pirun Yia Tawankan, Nawin Laga Piovare.
ကျွန်တော်တို့ဒီလက်ခံလိုက်တဲ့ဆိုတာကဒီ
အစီအလက်မှရည်သူပွဲကိုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်သောအောင်ဆန်းစုကြည်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်ပူဂျုံမှုကြီးမင်းအောင်လှိုင်တို့တက်ရောက်မှာဖြစ်ပါတယ်။အန်ဒီအစိုးရတက်လက်ထက်မှာမွန်ပြည်ပါတီနဲ့လာဟုဒီမိုကရက်တစ်စည်းရုံးတို့ဟာပရမတ်ဆုံးအန်စီအပြည့်ရလက်မှတ်ရည်သူမဲ့အဖွဲ့ဖြစ်ပါတယ်။ဓမ္မရဦးသိန်းစိန်လက်ထက်2005ခုနှစ်မှာ
ကျူဒူလူးအစီဝပီသွေးစီညိုရေဖွဲ့ဦးဆောင်တဲ့မြောက်ပိုင်းတိုင်းဒါလက်နက်ကန်ဖွဲ့ခုနှစ်ဖွဲ့တို့ဟာအန်စီလမ်းကြောင်းကိုလက်မခံဘဲငင်းချန်ရေးလမ်းကြောင်းပုံစံအသစ်နဲ့ဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်ခင်ဗျာ။ဗီအိုအေသတင်းတော့နိုင်ကွင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့မြန်မာရေးရာဆွေးနွေးခန်းအစီအစဉ်မှာအထူးအစီအစဉ်တစ်ခုတင်ဆက်ချင်ပါတယ်။ရှေးမြ အပိုင်း၁ဖြစ်တင်ဆက်လိုက်ပါတယ
်။ရှင်မြန်မာမင်းနေလက်ထက်ကလေးကရွှေစည်းရီခန့်ထားပြီးမင်းနေပြည်ကိုရွှေဆက်ရတဲ့ကောလင်းဝင်းတို့ဒေတာမှာရွှေကိုမူလတိုက်ကန်နေဓာတ်ရိုက်တူးကြသလိုမြစ်ချောင်းတွေတဲကအနေကျရွှေကိုတော့ကျင်ယူကြတာပါ။ဝင်းတို့ပင်လယ်ဘူးမှာမူလရွှေတတုတိုက်ကနေဘလို့တူးဖော်နေတယ်ဆိုတာကိုပထမပြောပြပါရစေ။အဲ့ဒီဒေတာမှာလက်ရှိရွှေတူးဖော်နေတဲ့ကုမ္ပဏီကတစ်ခုပဲရှိပါတယ်။ထာဝရကုမ္ပဏီပါ။ကောလင်းကနေအနောက်ဘက်၈မိုင်အကွာပင်လယ်ဘူးအတွားကားလမ်းပေါ်မှာရှိပါတယ်။ရွှေတူးဖော်မဲ့ကုမ္ပဏီတစ်ခုအနေနဲ့တဘာဝဝင်းကျင်ထိမ့်သိမ့်ဖို့ပါတာဝန်ယူရတယ်လို့မိုင်းတာဝန်ခံအင်ဂျင်နီယာဦးသိန်းနိုင်ဦးကပြောပါတယ်။
ကျွန်တော်တို့ရွှေတူးတာတော့ဒါလေးအောက်တူးဖို့ရစနစ်ပေါ့လေးအောက်တူးဖို့ရစနစ်ဆိုတာကတော့ပတ်ဝန်းကျင်ပစ္စည်းမှုအနည်းဆုံးထိခိုက်မှုအနည်းဆုံးဖြစ်တဲ့နည်းပေါ့အဲကျွန်တော်တို့လေးပေပတ်လဲကျင်းတယ်လေးအောက်တဲ့ကိုတောက်လျှောက်ပါတီကောင်ဆင်းသွားတယ်အဲဆင်းသွားပြီးတော့ကျွန်တော်တို့ရွှေကြောတွေတီရောက်တဲ့ဒီဆင်းတယ်ပေါ့ရွှေကြောတွေရောက်တဲ့အချိန်ကျမှသာအဲ့အကြောတွေကိုကျွန်တော်တို့အကြောအများဆုံးပေါအောင်
ဆရာတူတာတွင်းဘယ်နှတွင်းလောက်ရှိပါလဲ
အဲကျွန်တော်အခုဆိုရင်၈တွင်းပ
ါ၈တွင်းဟုတ်ကဲ့၈တွင်းနဲ့မှမပေါ့နော်ဒီကအခုတူတာဘယ်နှနှစ်လောက်ရှိပါလဲ
အတူတာကျွန်တော်တို့စတူတာကတော့2015လောက်မှပြန်ဝင်ဖြစ်တာပေါ့လေအဲ့တော့မှစတူကျွန်တော်တို့ကတော့တောက်လျှောက်တော့2009လောက်ကနေပြီးတော့တောက်လျှောက်တူလာတာပေါ့လေအဲ့ဒါတော့2009ကနေဟို2012ထိက3နှစ်ကတော့ isolation ဆိုတာစမ်းသပ်ရှာဖွေတာပေါ့လေဟု
တ်ကဲ့
စမ်းသပ်ရှာဖွေတာတကြိမ်နောက်ပြီးတော့တစ်နှစ်တစ်တန်းနောက်ထပ်3ချိန်ဟု
တ်ကဲ
့3ချိန်ဆိုတော့6နှစ်ပေါ့လေဟု
တ
်ကဲ့အဲ6နှစ်ကျွန်တော်တို့တူးပြီးတဲ့အချိန်မှာလုပ်ငန်းတက်တန်းကစာချုပ်တက်တန်းပြည့်တယ
်
စာချုပ်တက်တန်းပြည့်ရဆိုရင်စာချုပ်အစ်စ်ထပ်ချုပ်ရတယ်ဟုတ်ကဲ
့
အဲ့တော့စာချုပ်က4ချိန်တက်တန်းတူးပြီးစာချုပ်လုံးဝပြည့်ပြည့်ပြီးတော့နောက်ထပ်အစ်စ်ချုပ်ပြီးတော့တူးရတယ်အခုကကျွန်တော်တို့က4ချိန်ပြည့်သွားပြီးတော့နောက်ထပ်စာချုပ်ချုပ်ဖို့အတွက်နားနေရချိန်
ဆိုတော့စာချုပ်တွေဒီလိုဇက်တိုက်ချုပ်ခွင့်ရအောင်လို့အတွက်ဒီအစိုးရသတ်မှတ်ထားတဲ့ဥပဒေတွေနီးဥပဒေတွေလိုက်နာရတယ်လို့သိပါတယ်ဒီလိုလိုက်နာတဲ့ကုမ္ပဏီတွေကမှပြန်ပြီးတော့တူးခွင့်ပြုတယ်လို့သိပါတယ်ဆိုတော့အစိုးရကချက်ထားတဲ့ပေါ့နော်ဒီပတ်ဝန်းကျင်မပြည့်ရှိအောင်လို့အတွက်ဒီသာဝရကုမ္ပဏီကဘာတွေလုပ်ပေးနေလဲကျွန်မသိပါရစေ
ကျွန်တော်တို့စတူးတဲ့ဟာပတ်ဝန်းကျင်ပြည့်စုံမှုအနည်းဆုံးနည်းစနစ်နဲ့တူးတဲ့အတွက်ပတ်ဝန်းကျင်ပြည့်စုံမှုကတော့သိမရှိပါဘူးမရှိပေနဲ့ကျွန်တော်တို့တူးပေါ်နေတဲ့ဒပြိုင်တည်းပဲကျွန်တော်တို့ပတ်ဝန်းကျင်ကိုတစ်ပင်လေးစိုက်ပြိုးတယ်ရှိပြီးသားတစ်ပင်လေးကိုဆက်လက်ပြိုးထောင်တယ်ပြိုးထောင်ပြီးတော့ကျွန်တော်နှစ်အလိုက်ကျွန်တော်တို့ကကျွန်းပင်လေးကိုစိုက်ပြိုးပေးပါတယ်အခုစိုက်ပြိုးပြီးတဲ့ကျွန်းပင်ဆိုရင်ကျွန်းပင်ဟိုဧကကျွန်တော်တို့ဒီထဲမှာဆိုရင်10ဧကကျော်လောက်ရှိပါပြီ12ဧကလောက်ရှိပါပြီကျွန်းပင်နေရာလည်းအပင်1000နီးပါးလောက်ရှိပါ
ရွှေတတုတူးဖို့အိမ်မှာအဓိကဘယ်လိုပုံစံနေနဲ့တူးရပါလဲဘယ်နှမျိုးရှိပါလဲအရင်စပြောပေးပါ
ရွှေတပ်ဘူးတူဖို့ရေးအနေနဲ့တော့ကျွန်တော်တို့ကအန်ဒါဂရောင်းဆိုတော့အန်ဒါဂရောင်းမှာနှစ်မျိုးရှိပါတယ်ကျွန်တော်တို့ကရှက်ခေါ်တဲ့ site တွင်းနေတူပြီးတော့အောက်မှာအကျောပါတဲ့အခြေအနေရောက်တဲ့အချိန်မှာပါ level တွေခွဲပြီးတော့ဟို face word တွေပေါ့လေအဲ့ဒါတွေခွဲပြီးတော့ကျွန်တော်တို့ရွှေထုတ်ယူပါတယ်အဲကျွန်တော်တို့ရှိမှာတော့အဲ့လိုရှက်ဆင်းပြီးတော့ထုတ်ယူတာပဲရှိပါတယ်အဲတချို့နေရာတွေကတော့တောင်ခပန်းကနေပြီးတော့ edit ပေါ့တာနယ်လိုခုထိုးပြီးတော့အဲ့ဒီကနေမှအကျောကိုထုတ်ယူတာလည်းရှိပါတယ်ကျွန်တော်တို့ရှိမှာတော့ဒီ shape ဆင်းပြီးတော့ပဲထုတ်တာရှိပါတယ်ကျွန်တော်တို့ကအဓိကတော့ကြောက်ရွှေလို့ဟိုအပြင်အရောက်ခေါ်နေပြောရင်တော့ကြောက်ရွှေတူးတာပေါ့လေကြောက်ရွှေတူးတော့ရေပြင်းကနေပြီးတော့ PTA 50လောက်ကြာတော့ oxidize zone ဆိုတဲ့ရွှေထုတ်လို့ဝယ်တဲ့ zone ပေါ့လေအဲ့အဲ့ဒီအောက်ရောက်သွားလို့ပင်းနေရာပတ်ဝန်းကျင်လောက်ကနေအောက်ရောက်သွားရင်တော့ကျွန်တော်တို့ဆာဗိုက်ဇွန်ရောက်သွားပါတယ်ဆာဗိုက်ဇွန်ရောက်သွားတဲ့အတွက်ထိုးရတာလဲဘယ်လိုလဲကုန်ကြစိတ်များလာတယ်နောက်ပြီးတော့ရွှေတန့်စင်ဖို့လဲကုန်ကြစိတ်များလာတယ
်ဆရာတော့တူးပေါ်တဲ့နေရာမှာတဘာဝပတ်ဝန်းကျင်မပြတ်အောင်ဘာတွေလုပ်ထားပါလဲ
ဒီကျွန်တော်တို့ကအန်ဒါဂရောင်းမှာ၄ပေပတ်လဲကျင်းမယ်အောက်ပဲဆင်းသွားတဲ့အတွက်ဒီဘေးပတ်ဝန်းကျင်ရဲ့အနေနဲ့ကပျက်စီးမှုမရှိဘူးအပေါ်ရမြေစီလာပျက်စီးမှုမရှိဘူးအောက်ကိုပဲကျွန်တော်တို့ကဆင်းသွားတဲ့အတွက်ထွက်လာတဲ့မြေစာလည်းနည်းပါတယ်နောက်ပြီးတော့ထွက်လာတဲ့ကြောက်တွေဆိုတာလည်းကျွန်တော်တို့ဒီအရက်ဘက်တွေတွေလိုတယ်ဆိုရင်ကျွန်တော်တို့ဒီသူတို့အကူအညီတောင်းခံတယ်ဆိုရင်ကြေးရလမ်းတွေအဲကျွန်တော်တို့ကြေးရဟိုခရံချင်းဆက်လမ်းတွေဒါမျိုးတွေမှာလည်းအကူအညီတောင်းခံတယ်ဆိုရင်တော့ကျွန်တော်တို့ပို့ပေးပါတယ်နောက်ပြီးတော့မိုင်းတွင်းမှာကျွန်တော်တို့အတွက်စက်တွေလမ်းကြောင်းလေးတွေမှာလည်းကျွန်တော်တို့ခင်းပါတယ်အဲ့ဒီလောက်ပဲထွက်ပါတယ်အများပြားတော့မထွက်ပါဘူ
းဒီကြောက်တွေတန့်ဆင်တဲ့အခါမှာဘာနီးတွေတုံးပါလဲဒီရက်မှာ
ဟာဒါကြောက်တွေကိုဒီ crushing ပေါ့ဂျောခရက်ချာနဲ့ခွဲတယ်ကွန်ခရက်ချာနဲ့ခွဲတယ
်အဲ
ကြိတ်ခွဲပါတယ်ကြိတ်ခွဲပြီးတော့သူ့ရဲ့ဟို size limit ရှော့သွားတာပေါ့လေရှော့သွားပြီးတော့မှနောက်မှကျွန်တော်တို့ဟိုအစင့်စင့်နောက်ဆုံးတော့ဘောမေးကိုရောက်သွားတာပေါ့လေဘောရီမှာရောက်သွားတယ်ဘောမေးမှာရောက်သွားရင်တော့အရင်တော့ဟိုကျွန်တော်တိမိကလာဆိုရင်တော့ gravity method ခေါ်တဲ့ jig တို့ table လို့ cyclone လို့ပေါ့လေအဲအဲ့ဒါတွေဖြစ်အဲ့ဒါတွေဖြစ်ပြီးရင်တော့နောက်မှကြံတဲ့ဟာကိုကျွန်တော်တို့က flotation cell တွေပေါ်ပါတယ
်ရေပေါ်ပေါ်ပြီးတော
့အမြုပ်ပေါ်တန့်စင်ပေါ့လေအဲ့ဒါအဲ့လိုတန့်စင်ကြတာများပါတယ်အ
ဲ့ဒါချိန်ခွဲပြီးတော့မှအမြုပ်ပေါ်တန့်စင်နေနေလောက်တယ်ဟုတ်တယ
်ဟုတ်
တဲ့ကံမှာဘယ်နေရာတွေမှာသဘာဝပတ်ဝန်းကျင်ထိခိုက်မှုတွေရှိနိုင်လဲ
ပင်ရီမှာတော့ပတ်ဝန်းကျင်ထိခိုက်မှုရှိတယ်လေဆိုရင်တော့ဒီစွန့်ပြစ်ရေပေါ့လေစွန့်ပြစ်ရေကတေချာကျွန်တော်တို့ဒီလင်းပုံးလောင်ကန်နေနဲ့လောင်ထားနိုင်ရင်တော့ဒီသဘာဝပတ်ဝန်းကျင်ထိခိုက်မှုဟာမရှိပါဘူးအများပြားမရှိပါဘူးအဲဒါပေမဲ့အဲ့ဒီလောင်ကန်တွေကတေချာမရှိဘူးဆိုရင်ဒါမှမဟုတ်ရှန်ကြခဲ့မယ်ဆိုရင်တော့ဘေးပတ်ဝန်းကျင်ချောင်းနေမြောင်းနေရောက်သွားရင်တော့ဟိုထိုက်တင်းတော့တော့ environmentအဲ့ဒီမှာတော့ကျွန်တော်တို့ကသုံးရတဲ့ဟို chemical reagent တွေက56မျိုးလောက်ရှိပါတယ်ကျွန်တော်သိမိတော့ပါလေအဲ56မျိုးလောက်ရှိတဲ့အတွက်တချို့ဟာတွေကလည်းဘယ်လိုလဲဟိုကြည်ပြည့်လွယ်တဲ့ပျက်စီးလွယ်တဲ့အနေအထားမျိုးမှာမရှိတဲ့အတွက်အဲ့ဒီတိုင်းပဲရှိတဲ့အတွက်ဟိုဒီလေးမျောသွားရင်ပတ်ဝန်းကျင်ထိခိုက်နိုင်တဲ့ဟာမျိုးတွေတော့ဖြစ်တာပါလေဒီလေးအယောင်ပြောင်းသွားတာတို့အပင်းတွေနွမ်းသွားတာတို့တော့ဖြစ်ကောင်းဖြစ်နိုင်တယ်လို့ထင်ပါတယ်ဒါပေမဲ့ကျွန်တော်တို့တက်တန်းတယောက်မှာတော့သိမတွေ့ဘူးပေါ့ဟ
ိုကဥနိုင်ကိုရင်ကတော့အင်ဂျင်နီယာလို့သိရပါတယ်တက်တူတွင်အင်ဂျင်နီယာပေါ့နော်ဆိုတော့ဒီတက်တူတွင်လောကမှာပေါ့နော်အခုမြန်မာနိုင်ငံကဒီတက်တူတွင်နဲ့တူးဖော်နေတဲ့နေရာမှာဒီပညာရှင်တွေကိုအသုံးပြုတဲ့အနေအထားကိုဘယ်လိုမြင်ပါလဲ
ပညာရှင်တွေအသုံးပြုဆိုတာကျွန်တော်တို့အခုတူးတဲ့နေရာဟိုအရသာခေါ်ဖို့ဆိုရင်တော့ကြောက်ရွှေလို့ခေါ်တာပေါ့လေအဲကျွန်တော်တို့ဟိုဟာဆိုရင်လည်း primary source ကိုတူးတယ်လို့လည်းပြောလို့ရပါတယ်အဲ့လိုတွူးတဲ့နေရာမှာဆိုရင်တော့တက်တန်းကြာကြာတွူးမယ်ဆိုရင်တော့တက်တူတွင်းနဲ့ပတ်သက်တဲ့အင်ဂျင်နီယာပါတာအကောင်းဆုံးပါပဲအဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့အလူဗီယဲလို့ခေါ်တဲ့ဗျုံးရွှေပေါ့လေဒီရေစုပ်ဆက်နဲ့ဗျုံးစုပ်ဆက်နဲ့စုပ်တင်မယ်ကျွန်တော်တို့မျောလောင်းမယ်ဆိုရင်တော့ဟိုအင်ဂျင်နီယာမလိုဘဲနဲ့လုလို့တော့ရပါတယ်ဒါပေမဲ့အင်ဂျင်နီယာအသုံးမပြုတယ်ဆိုရင်တော့အဲ့ဒီကောင်ဟာပတ်ဝန်းကျင်ပျက်စီးမှုများပြမဲ့အနေသားရှိပါတယ်။ပြင်းကျင်ဖြည့်စည်းမှုလည်းများပါတယ်။နောက်ပြီးတော့ကျွန်တော်တို့ကံနေချောင်းနေမြောင်းနေမြစ်တွေထဲမှာနှုံးအနယ်ပို့ချမှုလည်းများပြလာနိုင်ပါတယ်။အဲ့ဒီအတွက်အင်ဂျင်နီယာပါရင်တော့ပိုကောင်းတာပေါ့။အင်ဂျင်နီယာပါပြီးတော့အဲ့ဒီအတွက် plan ပေါ့လေ၊ design ပေါ့လားပေါ့။ mind design ပေါ့။အဲဒီကျွန်တော်တို့ဒီ open glass design လည်းပေါ်ပါတယ်။ ကျွန်တော်တို့ဒီဒါအလူပြေဒီမှာလုပ်တဲ့ဒီဇိုင်းလေးရှိပါတယ်အဲ့ဒါ ਈ တိုင်းသွားနိုင်ရင်တော့ကောင်းပါတယ
်ဟုတ်တယ်ပေါ့နော်တတူရင်းလုပ်ငန်းမှာလိုအပ်နေတဲ့အဥ္စာလေးတွေဘယ်လိုဟိုပေါ့နော်အင်ဂျင်နီယာတယောက်အနေနဲ့ဘယ်လိုမြင်ပါလဲဒီတတူရင်းလုပ်ငန်းအတွက်လိုအပ်နေတဲ့အဥ္စာပေါ့နော
်တတူရင်းတွေလိုအပ်နေတဲ့လုပ်ငန်းတွေကတော့ဒီကျွန်တော်တို့မူဝါဒရေးရာဘိုင်းရောတတူရင်းလုံဆောင်တဲ့ရေးရာဘိုင်းရောကြီးကြပ်တဲ့အပိုင်းတွေမှာရောအင်ဂျင်နီယာအများအပြားနဲ့တက်ကျန်းနဲ့နားလေတဲ့ပုံကူကြီးပါရင်တော့အကောင်းဆုံးပါပဲအဲအဲ့ဒါမှတိုင်းပြည်အတွက်အကျိုးရှိဆုံးအဖြစ်ကြီးထွက်လာတယ်ဟုတ်ကဲ့
ဟိုဥပမာလေးနည်းနည်းထားပြီးပြောပြပေးလို့ရ
ဥပမာဆိုရင်တော့ကျွန်တော်တို့ဒီတတုရင်းတစ်ခုသူ့ပေါ်ခွင့်ပြုရဲဆိုရင်အရင်ကတော့ဟိုပါပေါ့ကျွန်တော်တို့ဘယ်လိုလဲဆိုတော့အကြံပြင်းအားဖြင့်ပေါ့မြေပေါ်မြေအောက်တူးနိုင်သည်ဆိုပြီးတော့ပဲသူတို့ကခွင့်ပြုပေးလိုက်တယ်အဲ့တော့နောက်ခွင့်ပြုမဲ့ဟာတွေဆိုရင်မြေအောက်တူးမလားမြေပေါ်တူးမလားမြေအောင်တူးတယ်ဆိုရင်လည်းမြေအောင်နဲ့ပတ်သက်တဲ့ဒီဇိုင်းတွေ data တွေမြေပေါ်တူးမယ်ဆိုရင်လည်းမြေပေါ်နဲ့ပတ်သက်တဲ့ဒီဇိုင်းတွေ data တွေနောက်တော့ပတ်ဝန်းကျင်အတွက်ချီအောင်မဲ့ပေါင်းကျိုးချိုးချိုးတွေနောက်ပြီးတော့ပတ်ဝန်းကျင်လူနေမှုဘဝတွေကိုညှင့်တင်ပေးနိုင်မဲ့နည်းလမ်းတွေအဲအဲ့ဒါတွေကိုထည့်သွင်းစဉ်းစားပြီးလုပ်ဆောင်ရင်တော့ပိုကောင်းပါတယ်အဲ
့
တော့ engineer တွေတုံးရင်ပိုကောင်းပါတယ
်ဟုတ်ကဲ့ကျွန်မသိတာတော့ဒီ park မှာဒီ mind design လို့ခေါ်တဲ့ဟိုဟာ plan ပေါ့နော်ဒီစီမံကိန်းချပြီးတူရာမျိုးမရှိတဲ့အတွက်ဒီ parking area ကြီးကတော်တော်ပျက်စီးသွားတယ်လို့ကျွန်မအဲ့ဒါမျိုးသိထားပါတယ်ဆိုတော့ဒီအခု calling window ကရွှေထွက်တဲ့နေရာပါတကယ်ရွှေတက်တူတိုက်တယ်လည်းအများကြီးရှိနေတယ်ဟိုတကယ်ကြီးကြီးမားမားရှိနေတယ်ဆိုတာလည်းအကုန်သိထားပါတယ်ဆိုတော့ဒီနေရာမျိုးမှာပေါ့နော်မပျက်စီးအောင်ပတ်ဝန်းကျင်မပျက်စီးအောင်နဲ့နော်ဒီနိုင်ငံအတွက်ပါအကျိုးရှိအောင်နော်ဘာတွေလုပ်တင်နေလဲလည်းပြောပြပေးပါ
ခုပဝင်းကြီးမပြည့်စည်အောင်သူတို့ဘက်ကတော့တော်တော်လေး EMB တို့ EIA တို့ SIA တို့ HIA တို့ဒါတွေတော့သူတို့ကဒီစီမံချက်ချပြီးတော့ကုမ္ပဏီကိုလုံခိုင်းပြီးတော့မှလုံဆောင်နေပါတယ်နောက်ပြီးတော့တစ်ပင်တွေစိုက်ပြဖို့စိုက်ပြပြီးတစ်ပင်တွေဘလောက်အောင်မြင်ဖို့တစ်ပင်တွေကိုဂရုတစိုက်ရှိဖို့နဲ့ပြိုးကြံတွေတီထောင်ပြီးတော့ပဝင်းကြီးကိုစိမ့်လန်းဆိုပြီးအောင်လုပ်ဖို့ပြီးတော့လမ်းညွန်ချက်တွေတော့အခုတော့ပို့နေပါပြီကုမ္ပဏီတော်တော်များလည်းလိုက်နာလုံဆောင်နေတယ်လို့သိရပါတယ်အဲဘာကန်လုံဟာမျိုးကတော့မိုင်းဒဇိုင်းရှိသလားမရှိသလားတေချာမသိပေနဲ့ကြည့်ရတဲ့ပုံကတော့မိုင်းဒဇိုင်းမရှိလို့ဖြစ်တဲ့ဟာမျိုးလိုပဲကျွန်တော်ယူဆမိပါတယ
်အခု data မှာပေါ့နော်ဒီ tower company ရဲ့ကျွန်းနေအများကြီးစိုက်ထားတယ်ပြောတယ်ဆိုတော့ဒီကျွန်းစိုက်ခင်းနေရောအခုလက်ရှိအနေထားမှာဘယ်လိုရှိပါလဲ
ကျွန်းစိုက်ခင်းနေကတော့ကျွန်တော်တို့ကကျွန်းမင်းရဲ့ပြိုးပင်ကပြုတ်ပြင်ပေါက်က9လောက်တန်ဖိုးရှိတဲ့အတွက်ကျွန်တော်တို့စနစ်တကျဝေကြီးဆုံးယူမရှိအောင်အပင်စိုက်ပြုတ်အောင်မြင်အောင်အတွက်ကျွန်တော်တို့ကစိုက်ကလေးကတေချာဂရုဒဇိုက်ဒီညစနစ်မှန်မှန်နဲ့ဒီကျွန်တော်တို့တစ်တော်ဌာနကတောဟုတ်တောကောင်းနေရဲ့အကူကြီးယူပြီးတော့တို့ရှိရညစနစ်ယူပြီးတော့ကျွန်တော်တို့စနစ်တကျပြုစုပြောင်းထောင်ထားတာဖြစ်တဲ့အတွက်စိုက်ပြီးသမျှအားလုံးကကောင်းမှာပါ
ရွှေတူးဖော်ရမှာအခုလိုမူလတိုက်ကအကြောက်ရွှေကိုဝင်းကျင်ပျက်စီးမှုနည်းအောင်ကြိုးစားပြီးထုတ်လုပ်နေတယ်ဆိုပေမဲ့ဒေတာရင်းမြေချောင်းတွေထဲကရွှေကိုထုတ်ယူရမှာဝင်းကျင်ထိခိုက်မှုတွေရှိနေသလိုကြောက်ပထိုးရွှေတန့်စင်ဆက်ရုံရှိရာမြောက်ပိုင်းဒေတာမှာလည်းထိခိုက်ပျက်စီးမှုတွေရှိနေတယ်လို့ဒေတာကန်တွေကပြောပါတယ
်ဒေါကင်မျိုးသက်တင်ဆက်တဲ့မြမရွှေတူးဖော်ရေးအထူးအစီအစဉ်အပိုင်း1ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအပိုင်း1ကိုရှေ့တစ်ပတ်တနင်္ဂနွေမှာနားဆင်ရဖို့ရှိပါတယ်မကြခင်ည9နာရီခွဲကနေ10နာရီထိထုတ်လွှင့်သွားမယ့်အစီအစဉ်တွေမှာတော့ Valentine Day အထူးအစီအစဉ်နဲ့ပြည်တွင်သတင်းသုံးသပ်ချက်ထူးခြားဆန်းပြားသတင်းများအစီအစဉ်ကိုနားဆင်ရမှာပါခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနူမီတာ19 kHz 15953ညလိုင်းနူမီတာ25 kHz 11803ညနဲ့လိုင်းနူမီတာ32 kHz 9335တို့ကနေဆက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာကဏ္ဍအစားဗလင်တိုင်းနေ့အထူးစီစဉ်ကိုတင်ဆက်မှာဖြစ်သလိုကဘာတလွားထူးခြားဆန်းပြအစီအစဉ်တွေကိုလည်းနားဆင်ရမှာပါအခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်တင်ဆက်မဲ့ပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါတယ်ဒီတစ်ပတ်မှာရခိုင်ပြည်နယ်ပြည်ထောင်နဲ့မြမစီဝါရေးဖွံ့ဖြိုးတိုးတက်မှုဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးထားတာပါ VOA မန်အင်ဂျင်နီယာကကူညီတင်ဆက်ထားပါတယ်
ပြီးခဲ့တဲ့ February 10ရက်နေ့ကနယူးယောက်ခြေဆိုင်ဥပဒေလုံခြုံအဖွဲ့ Hayesville, Ruben Meyer and Rose ဟာမြန်မာနိုင်ငံရန်ကုန်ကသူတို့ရုံးခန်းကိုပိတ်ပြီးထွက်ခွာသွားပါပြီ။လွန်ခဲ့တဲ့9နှစ် 2013 ခုနှစ်ကတည်းကမြန်မာနိုင်ငံမှာလာအခြေဆိုင်တဲ့အဲ့ဒီဥပဒေအကြံပေးအဖွဲ့ဟာမြန်မာနိုင်ငံရဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေမြန်မြန်ဆန်ဆန်နဲ့များများဆဆဝင်ရောက်လာအောင်လုပ်မယ်ဆိုတဲ့ရည်မှန်းချက်နဲ့အလုပ်လုပ်ခဲ့တာဖြစ်ပါတယ်။ကုတော့ကံမကောင်းအကြောင်းမလှစွာနဲ့ရုံးခန်းပိတ်ထွက်ခွာသွားပြီဖြစ်လို့မြမစီပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်စိတ်ပူပန်စရာတခုတိုးလာစေခဲ့ပါတယ်။သူတို့ဖွဲ့အခုလိုရုံးခန်းပိတ်သွားခဲ့ရတာနဲ့ပတ်သက်ပြီးအမေရိကန်ရှင်းနေ Eric Rose ကပြဿနာ၃ရောက်ကိုထောက်ပြခဲ့ပါတယ်။ပထမတစ်ချက်ကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့စီပွားရေးပိတ်ဆို့မှုကြံနေသေးတာ။ဒုတိယတစ်ချက်ကရခိုင်ပြည်နယ်ကပြဿနာ။တတိယတစ်ချက်ကမြန်မာအစိုးရရဲ့စီပွားရေးနဲ့ပတ်သက်ပြီးလုပ်ပုံကိုင်ပုံပါ။အဲ့ဒီ၃ချက်ထဲမှာမှစီပွားရေးနဲ့မပတ်သက်ပါပဲစီပွားရေးကိုလာထိခိုက်စေတဲ့အချက်အဖြစ်ရခိုင်ပြည်နယ်ပြဿနာကိုမြင်တွေ့ရမှာဖြစ်ပါတယ်။ဒါဟာရခိုင်ပြည်နယ်ကပြဿနာကြောင့်မြမစီပွားဖွံ့ဖြိုးတိုးတက်ရေးကိုထိခိုက်စေတယ်ဆိုတော့ထင်ရှားတဲ့သက်သေသာရကတစ်ခုလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်ကပြည်ပခါပြဿနာဖြေရှင်းရေးဘလောက်အရေးကြီးနေပြီလဲဆိုတာလေ့လာသုံးသပ်ကြည့်ကြရအောင်ပါ။
Eric Rose ကရခိုင်ပြည်နယ်မှာရိုက်ခတ်မှုဖြစ်စဉ်ကြီးနှစ်ကြိမ်ဖြစ်ခဲ့တယ်။2016အောက်တိုဘာလနဲ့2019အောက်တိုဘာလအဲ့ဒီဖြစ်စဉ်တွေအတွင်းအာဆာအကြမ်းဖက်သမားတွေကိုနှိမ်နင်းနေဆိုတော့မြန်မာတပ်မတော်ရဲ့နယ်မြေရှင်းလင်းမှုကြောင့်တသန်းရဲ့သုံးပုံနှစ်ပုံလောက်ရှိမဲ့လူတွေဒုက္ခသည်ဖြစ်သွားရတယ်ဒီပြဿနာတွေနဲ့ပတ်သက်ပြီးအစိုးရဟာနိုင်ငံတကာကိုအကျိုးသင့်အကြောင်းသင့်ဖြေရှင်းတာမျိုးမလုပ်ခဲ့ဘူးလို့ဆိုပါတယ်ဒါကြောင့်ရခိုင်ပြည်နယ်ပြဿနာဟာအခြေခံလူဒန်းစားတွေကိုဘဝရပ်တည်လို့ရအောင်အလုတ်ကိုင်အခွင့်အလမ်းတွေဖန်တီးပေးမဲ့အသေးစားဆက်မှုလုပ်ငန်းတွေနဲ့လူသိထင်ရှားကုန်သွယ်ရေးလုပ်နေကြတဲ့ကုမ္ပဏီတွေအတွက်ရပ်တည်လို့မရလောက်အောင်ကိုနာမည်ဆိုးဖြစ်သွားပါလိမ့်မယ်လို့ဆိုပါတယ်ဒီထောက်ပြချက်ကိုကြည့်ရင်ရခိုင်ပြည်နယ်ကပြဿနာဆိုတာဟာမြန်မာနိုင်ငံအတွက်နေဆက်ကပြဿနာဘာသာရေးလူမျိုးရေးပြဿနာလူခွင့်ရေးဆိုင်ရာပြဿနာအချုပ်ချာအာဏာဆိုင်ရာပြဿနာတွေမကမြမစီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့ဓာတ်ရိုက်သက်ဆိုင်တဲ့ပြဿနာတစ်ခုဖြစ်နားလည်ယူလို့ရနေပါပြီရခိုင်ပြဿနာဖြေရှင်းရေးဟာမြန်မာနိုင်ငံအတွက်ဘယ်လောက်ရေးကြီးလာပြီလဲဆိုတာကိုဒီဥပဒေအကြံပေးကုမ္ပဏီထောက်ပြချက်ကနေသတိပြုမိနိုင်ပါတယ်ရခိုင်ပြည်နယ်ပြဿနာဖြေရှင်းရေးဆိုတာဘာကိုဆိုလိုတာပါလဲပထမတစ်ချက်ကတော့လက်ရှိနိုင်ငံတကာကဆွဆွဲနေတဲ့အချက်တွေကိုဖြေရှင်းဖို့ပါအဲ့ဒါကတော့အာဆာအကြမ်းဖက်အဖွဲ့ကိုနှိမ်နင်းနေဆိုပြီးမြန်မာတပ်မတော်ဟာအဲ့ဒီဒေသကမွတ်စလင်တိမ်ပေါင်းများစွာရဲ့နေအိမ်တွေကိုမိရှို့ဖျက်ဆီးပြီးသူတို့ကိုနေဆက်တစ်ဖက်ထွက်ပြေးသွားအောင်လုပ်ခဲ့တယ်ဆိုတာပါပဲနောက်စစ်စင်ရေးကာလအတွင်းမွတ်စလင်တွေကိုတပ်ဖြတ်နှိပ်စက်မှုပြုခဲ့တယ်ဆိုတာပါ
ဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးမြမအစိုးရနဲ့မြမတပ်မတော်ဟာကိုယ့်ဘာသာကိုစုံစမ်းစစ်ဆေးမှုတွေလုပ်ပြီးခဲ့ပါပြီ။တပ်မတော်အနေနဲ့ဘာအမှားအယွင်းတစ်စုံတစ်ရာမှမလုပ်ခဲ့ဘူးဆိုပြီးအဖြေထုတ်ထားပါတယ်။ဒီကြားထဲအင်းနေချေးရွာမှာရွာသား10ယောက်ကိုဖမ်းဆီးတပ်ပြတ်ခဲ့တယ်ဆိုတဲ့ကိစ္စကြီးပေါ်ပေါက်လာပါတယ်။တပ်မတော်ဘက်ကတော့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးအထက်အဆင့်ဆင့်ပါဝင်ပတ်သက်တာမျိုးမရှိဘဲသက်ဆိုင်ရာမြေပြင်ကတာဝန်ရှိသူတွေကပဲသူတို့ဘာသာသူတို့ဆုံးဖြတ်လုပ်ကင်တာလို့ဆိုထားပါတယ်။နောက်ပိုင်းထုတ်ပြန်တဲ့ writer ရဲ့သတင်းထဲမှာတော့တပ်မတော်တာဝန်ရှိသူတွေဟာရဲတပ်ဖွဲ့ဝင်တွေတိုင်းသားရွာသားတွေကိုစေခိုင်းပြီးမွတ်စလင်နေအိမ်တွေကိုမိရှို့ပစ္စည်းတွေကိုယူလူတွေကိုလည်းအသေးချာတပ်ဖြတ်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်။နောက်ထပ်ပေါ်ပေါက်လာပြန်တာကဘူးဒီတော်မြို့နယ်ကူတာပြင်ကျေးရွာသတင်းမှာ အဲ့ဒီရွာပတ်ဝန်းကျင်မှာလူတွေအစုလိုက်ပြုံလိုက်မြုံနှံထားတဲ့နေရာ၅နေရာရှိတဲ့အကြောင်းဒီလူတွေဟာလုံခြုံရေးတပ်ဖွဲ့တွေရဲ့သတ်ဖြတ်မှုရောက်တေဆုံးခဲ့တာဖြစ်ပြီးအလောင်းတွေကိုမမှတ်မိအောင်မျက်နှာကိုအက်ဆစ်လောင်းထားတာတနတ်တွေနဲ့ပစ်ခတ်ဖျက်ဆီးထားတာမျိုးရှိတယ်လို့မျက်မြင်သက်သေတွေနဲ့ဂျိုရုဓာတ်ပုံတွေကိုကိုးကားပြီး AP ကဖော်ပြပြန်ပါတယ်
AP ကတရင်ကိုဖော်ပြပြီးတာနဲ့အစိုးရဟာအဲ့ဒီနေရာတွေကိုစုံစမ်းစစ်ဆေးရေးအဖွဲ့တွေဆီလွတ်ပါတယ်။အဖြေကတော့2019ဩဂုတ်လ28ရက်နေ့တုန်းကလုံခြုံရေးတပ်ဖွဲ့ဝင်တွေနေမြေရှင်းလင်းချိန်ဂူတာရက်ဆိုတဲ့ရွာမှာအကြမ်းဖက်သမားတွေအပါအဝင်ရွာသား900လောက်နဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့တဲ့အကြောင်းအဲ့ဒီတိုက်ပွဲအတွင်းအကြမ်းဖက်သမားအလောင်း19လောင်းရတဲ့အကြောင်းအဲ့ဒီအလောင်းတွေကိုတော့စနစ်တကျမြုပ်နှံတကြိုခဲ့တာရှိကြောင်းဒါပေမဲ့ AP သတင်းဖော်ပြချက်ကတော့မှားရင်းကြောင်းပြန်ရှင်းပါတယ်။ဒီလိုဖြစ်စဉ်တွေပေါ်ထွက်လာလေလေမြန်မာတပ်မတော်ရဲ့ပြန်ဖြေရှင်းချက်ဖြစ်တဲ့ရခိုင်ပြည်နယ်မှာသူတို့ဘာအမှားယွင်းမှမကျူးလွန်ခဲ့ပါဘူးဆိုတဲ့အချက်ကိုနိုင်ငံတကာအတိုင်းဝိုင်းကတန်တရဖြစ်လေလေပါပဲ။ဒီအတွက်အစိုးရအနေနဲ့ရခိုင်ပြည်နယ်အခြေအနေဖြစ်မှန်တွေနိုင်ငံတကာကိုသိစေချင်တယ်ဆိုရင်အဲ့ဒီဒေသကိုသတင်းသမားတွေသွားခွင့်ပြုဖို့ပါပဲ။ဘင်္ဂလားဒေ့ရှ်နေဆက်ဒုက္ခသည်စခန်းတွေကတည်ရတဲ့စတိုရီတွေမှန်မှန်သွားပြီးစီစစ်ခွင့်ပြုဖို့ပါပဲအဲ့ဒီလိုသတင်းတောက်တွေသွားခွင့်ပေးဖို့ဆိုတာအရေးကြီးတဲ့အကြောင်းကိုဖီအာနန်ကော်မရှင်အစည်းအခမ်းစာမှာအကြံပေးထားပြီးဖြစ်တယ်လို့နောက်ထပ်အကြံပေးအဖွဲ့ခေါင်းဆောင်ဆူရာကီရက်စာတီရာထိုင်းကလည်းပြောဆိုထားပြီးပါပြီနောက်ထပ်လက်တွေ့လဲကျအရေးကြီးတာတစ်ချက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လည်နေရာချထားရေးပါလက်ရှိအခြေမြန်မာဘက်ကအစင်သစ်ဖြစ်တဲ့ဆိုပေမဲ့ဒုက္ခသည်တွေတဦးတယောက်မှပြန်ဝင်လာတာမရှိသေးပါဘူးဒီကိစ္စကလည်းစလေဆုံးစနစ်တကျအကောင့်ထဲဖော်ရပါလိမ့်မယ်မွတ်စလင်တွေအနေနဲ့သူတို့အရင်နေသွားဖို့တဲ့ဂျေးရွာပဝင်းကျင်မှာပြန်နေခွင့်ရအောင်အကြောက်တရားကင်းကင်းနဲ့လောက်ကင်စားတောင်းနိုင်အောင်ဖန်တီးပေးဖို့လိုပါလိမ့်မယ်
တကယ်တော့ရခိုင်ပြည်နယ်ကပြဿနာနိုင်ငံတကာကအမြင်ရှင်းလာအောင်နိုင်ငံတကာကလက်ခံတဲ့ဖြေရှင်းနည်းဖြစ်အောင်လုပ်ရမှာအဓိကအရေးပါတာကတော့တပ်မတော်ခေါင်းဆောင်တွေနဲ့ရခိုင်နိုင်ငံရေးသမားတွေပဲဖြစ်ပါတယ်။သူတို့ကိုယ်တိုင်ပြဿနာကိုလက်တွေ့ကျကျဖြေရှင်းမယ်ဆိုတဲ့သံတိုက်ထန်ချအစိုးရနဲ့ပူးပေါင်းအကောင်အထည်ဖော်ပါမှရခိုင်ပြည်နယ်ပြဿနာပြေလည်မဲ့လမ်းစတွေ့မှာဖြစ်ပါတယ်။ဒါမှသာပြည်သူတရားလုံးလိုလားတောင်းတနေတဲ့တိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်ရေးလမ်းကိုလည်းအနောက်ရှက်ကင်းကင်းရှောက်လှမ်းနိုင်မှာဖြစ်ကြောင်းပါ
ရင်းသားဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်တင်ပြပြီးအခုတခါတော့မအေးတန်တာကျော်စီစဉ်တင်ဆက်တဲ့ဗာလင်တိုင်းချစ်သူများနေ့အထူးအစီအစဉ်ကိုနားဆင်နိုင်ပါပြီ
I found a love for me Well darling just dive right in And follow my lead Well I found a girl Beautiful and sweet Well, I never knew you were the someone waiting for me Cause we were just kids when we fell in love Not knowing what it was I will not give you
up အခုလာမယ့် February 14ရက်နေ့က Saint Valentine's Day ဆိုရဲချစ်သူများနေ့ဖြစ်တာမလို့အခုလောက်ဆိုရင်တော့ချစ်ချင်းရဲ့နဲ့လေထဲမှာမှုေ့ပြန့်နေလောက်ပြီးထင်ပါရဲ့နော်အဲ့ဒီနေ့ကခရီးရန်အယူဆကဆင်းသက်လာတယ်ဆိုပေမဲ့လည်းချစ်ချင်းမြတ်တာကိုအတိမတ်ပြုဆင်နွှဲတာမလို့ကမ္ဘာနေရာဒေတာအနှံ့ပြားမှာဗဲလန်တိုင်းဒေးချစ်သူများနဲ့ပါဝင်ဆင်နွှဲလာကြပါပြီဒါကြောင့်မလို့ကျမတို့ viewer တော်ရရှင်တွေလည်းလေးလိုက်ပုံအားနေပြီးချစ်သူများနဲ့ကိုဆင်နွှဲသွားကြမှာပါနော်ဗဲလန်တိုင်းဒေးအမတ်တရားဒေးတောင်းလာတဲ့သူတွေထဲမှာဆိုရင်တော့စုစုကစစ်တွေမျိုးကချစ်ရတဲ့သူအတွက်ဆိုပြီးတော့ငယ်ငယ်လေးရဲ့ထာဝရချစ်သူတခြင်းလေးဖွင့်ပေးပါလို့တောင်းလာပါတယ်သူ့ကိုအရန်ချစ်ပါတယ်အမြဲတမ်းလည်းချစ်နေမယ်လို့ပြောပေးပါ VOA ကအကူအမတွေ Valentine Day မှာပျော်ရွှင်ပါစီနော်တဲ့ဟုတ်ကဲ့ပါရှင်စုစုတယောက်လည်းချစ်ရတဲ့သူစီကချစ်ချင်းမေတ္တာတရားတွေပို့ပြီးတော့ရရှိလက်ခံနိုင်ပါစေလို့ဆုတောင်းပေးပါတယ်ရှင
်မင်းကငါချစ်တာအကန့်တတော်ရှိဘူးကွာဒါကိုမေလေးယုံကြည်ပေးစမ်းပါNa
ဗလန်တိုင်းလေးရောက်မလာသေးလို့မသိရသေးပါဘူး။မနစ်ကတော့အမေရိကန်ဒုတိယသမ္မတမိုက်ပန်စကာသူ့ရဲ့ဇနီးဖြစ်တဲ့ကယ်ရန်အတွေ့ဗလန်တိုင်းဒေးချစ်သူများနဲ့အမတ်တရားပန်းကြီးဝယ်ပေးဖို့သူ့ရုံအောက်ကဈေးဆိုင်မှာဆင်းပြီးတော့ဝယ်နေတဲ့ဓာတ်ပုံကိုသတင်းတောက်တရားအမေရရိုက်ကူပြီးတော့အင်တာနက်ပေါ်တင်ခဲ့လို့အဲ့ဒီဓာတ်ပုံကြောင့်သတင်းတပုတ်ဖြစ်သွားခဲ့ပါတယ်။သူ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မေတော်ဒုသမ္မတမိုက်ပန်စကာသူ့ရဲ့ဇနီးအတွက်ဒီပန်းကြီးလေးဝယ်တာပါသူတို့ရဲ့34ချိန်မြောက်ဗလန်တိုင်းဒေးအမတ်တရားဖြစ်ပါတယ်လို့ Twitter လူမှုကွန်ရက်ပေါ်မှာရေးသွားပါတယ်။ဗလန်တိုင်းဒေးအမတ်တရားဒေးတောင်းလာတဲ့သူနောက်တစ်ယောက်ကတော့ရန်ကုန်တိုင်းအလုံမျိုးနယ်ကကိုနိုင်အောင်ကတောင်းဆိုတာပါ။ခရင်ပြည်နယ်ကြုံတိုးမြို့မှာနေတဲ့နှင်းသစင်ဦးခေါ်တန်တန်ဦးအတွက်ချစ်သူတက်တန်း၃နှစ်ပြည့်အတွက်ချစ်သူများနေမှာမေတ္တာတည်းလက်ဆောင်တောင်းပါတယ်။ဒီအစီအစဉ်လေးလုပ်ပေးလို့လည်းအရန်ကိုကျေးဇူးတင်ပါတယ်။ရင်ခုန်စွာနဲ့ပဲမျှော်လင့်နေပါမယ်ဆိုပြီးစာရေးလာပါတယ်ရှင်။ရှမ်းပြည်နယ်အရှေ့ပိုင်းတာချီလေးမြို့ကနမ်းမေပိုင်ဖြိုးတော်တော်ချစ်ရတဲ့အောင်ကချစ်သူများနေအမတ်တရမေတ္တာတည်းလက်ဆောင်တောင်းပါတယ်။နမ်းမေပိုင်ဖြိုးနားဆင်ဖို့မျက်နှိုးချင်းမိုးတိမ်ဆိုတဲ့သချင်းလေးဖွင့်ပေးပါလို့သူကတောင်းလာပါတယ်။ရေးလာတဲ့သွားရရှင်တယောက်ဖြစ်တဲ့တူတူလူမန်းကတော့ Valentine's Day ချစ်သူများနေ့မှာစစ်မှန်တဲ့ချစ်ချင်းနေနဲ့ခံစားဖို့ကြိုးနိုင်ပါစေလို့ဆုတောင်းပေးလာပါတယ်။လှကျယ်ဆိုတဲ့သူကတော့ချစ်သူများနေ့ကိုဘယ်ကနေဘလို့ဆင်းသက်လာတယ်ဆိုတာလေ့လာကြည့်ကြပါ။ကိုယ့်ရဲ့ချစ်သူကိုတန်ဖိုးထားတတ်ကြပါစေတဲ့။သွားရရှင် El Concern ကလည်းအားလုံးကိုနှုတ်ဆက်လာပါတယ်။ Happy Valentine's Day ပါတဲ့။ Juice of Brand ကတော့ Ed Sheeran ရဲ့ Perfect ဆိုတဲ့အချစ်တချင်လေးလွှင့်ပေးဖို့ပြောလာပါတယ်ရှင်။တော်ဝဲမျိုးကညမလေးမျက်နှိုးအတွက်ပါဆိုပြီးတောင်းဆိုလာသူကတော့ကောင်းမြတ်ဖြစ်ပြီးတော့သူကတော့အောင်ထက်ရဲ့ကိုယ့်ရဲ့ချစ်သူဆိုတဲ့တခြင်းလေးထောက်လွှင့်ပေးပါတယ် VOA အကိုမတွေကိုလည်းကျေးဇူးတင်ပါတယ်ထာဝရပျော်ရွှင်ပါစေ VOA လည်းထာဝရတည်တတ်နိုင်ပါစေဆိုပြီးတော့လည်းဆုတောင်းပေးလာပါတယ်ရှင်ညမလေးမျက်နှိုးအတွက်အောင်ထက်ရဲ့ကိုယ့်ရဲ့ချစ်သူတခြင်းလေးထောက်လွှင့်ပေးလိုက်ပါရနော
်ပျော်စရာကတော့ဝေမြသူပူပင်စရာဆုံးမျိုးသိပ်သူကိုယ့်ချစ်သူပြုံးမပြတ်ဘူးပေးစားရဲ့သူကိုယုံကြည်ရာကိုသူဖေးကူညွန်ညံတာရေမရှိသူနူးညံ့တဲ့သန့်စင်တဲ့နှလုံးသားရှိသူဟန်ဆောင်ချင်သောသူရကြတဲ့မင်းအချစ်ကိုပိုင်ခဲ့သူကိုဝတ်တကယ်ကိုကံကောင်းတဲ့လူပဲချစ်သူကိုချစ်ရတဲ့သူကိုမိုက်သမျှဆိုတဲ့ငုခါယူရဲ့သူအမောင်းမရှိသူအပြောင်းမပြတ်ဘူးအေးချမ်းချမ်းနဲ့လောက်ပါလေတော့သူကိုရဲ့ချစ်သူကိုချစ်သူ
ဖေဖော်ဝါရီလ14ရက်နေ့ Valentine's Day တော့ အမေရိကန်သမ္မတဟောင်းဘရက်အိုဘားမားနဲ့ဇနီးမီရှယ်တို့က Valentine's Day ချစ်သူများနဲ့အမှတ်တရ Twitter လူမှုကွန်ရက်ပေါ်ကနေအမှတ်တရစကားလေးတွေဖလှယ်ခဲ့ကြပါတယ်သူတို့မနစ်ကအိမ်တော်တက်28နှစ်ရှိသွားပြီမလဲတူးပေါ်မှာတူးမြတ်တာမပြတ်တဲ့အကြောင်းအပြန်အလှန်ရေးသားပြီးပြောဆိုခဲ့ကြပါတယ်ဒါနဲ့ချစ်သူများနဲ့တချင်းတောင်းလာတဲ့နောက်ထပ်သောရရှင်တယောက်ကချစ်သူများနေတွင်နောက်နှစ်ပေါင်းများစွာအတိုင်းချစ်အနာမှာအမြဲတမ်းရှိပေးပါမယ်တဲ့တောင်ကုန်မြို့မှာနေတဲ့မတ်သဲစုအောင်ကိုကျွန်တော်ထပ်ဆိုင်မယ်ဂတိပေးပါတယ်လို့ပြောလာပါတယ်ဖြိုးကြီးနဲ့ရှင်ဖုံတည်ဆူထားတဲ့ကပ္ပအပြင်ဘက်ဆိုတဲ့တချင်းလေးထုံးလွင်ပေးပါတယ်ဟိုးရင်တွေကနားထောင်ခဲ့ရတဲ့အချစ်တချင်းဟောင်းလေးအချစ်တချင်းကောင်းလေးဖြစ်ပါတယ်နော်အခုဖြိုးကြီးနဲ့ရှင်ဖုံပြန်တည်ဆူထားတဲ့ကပ္ပအပြင်ဘက်ဆိုတဲ့တချင်းလေးကိုနားဆင်ကြည့်ကြပါစို့
多久没吃个瓦蹦来没拉鬼可以在那捏大包地道也没擦你把的吐家的的撒包就在那里要围挂牙鬼三家的捏大包
ချစ်သူများနေရာချစ်သူဆုံးတွေကြပေါ်ပေါက်တဲ့အချစ်မျိုးကိုပဲကန့်တက်ပြီးတော့ဆင်းရဲတာမဟုတ်ပါဘူးနော်ကမ္ဘာတော်ဝန်းကလူပေါင်းများစွာကသူတို့ရဲ့မိသားစုတွေနဲ့မိတ်ဆွေတွေပေါ်မှာချစ်ချင်းမြတ်တာကိုအမှတ်တရဂုဏ်ပြုထုတ်ပေါ်ကြတဲ့နေ့လည်းဖြစ်ပါတယ်ဒါပေမဲ့တချို့နိုင်ငံတွေမှာတော့ဒီချစ်သူများနေရာအနောက်တိုင်းယဉ်ကျေးမှုခရီးယန်အယူအဆဖြစ်တယ်ဆိုပြီးတော့ပြည်ပကန့်တက်မှုတွေရှိတာပါပါကစ္စတန်နိုင်ငံမှာဆိုရင်ဒီဖေဖော်ဝါရီလ14ရက်နေ့မှာကြာရောက်တဲ့ Valentine's Day ချစ်သူများနေ့ကအချင်းစာရိတာကိုပြက်ပြားစေတယ်လို့သတ်မှတ်ပြီးတော့သူတို့နိုင်ငံမှာပြည်ပင်ဖို့အဆုံးဖြတ်ချက်ချထားပါတယ်။အင်ဒိုနီးရှားနဲ့ Saudi Arabia နိုင်ငံတို့မှာလည်းဒီ Valentine's Day ဆင်နွှဲမှုတွေကိုပြည်ပင်ထားပါတယ်။ချင်းမြင်တဲ့စမီးဒေတာကချီးရတဲ့သူဇနီးလေး TN နားဆင်စေဖို့ဆိုပြီးတော့ချင်း Royal ဆိုပြီးတော့ချင်းတောင်းလာတဲ့သောရဆင်ကတော့ဖေဖော်ဝါရီလ14ရက်နေ့ချစ်သူများနေ့အမှတ်တရဖြစ်နေဇော်ပိုင်တဲ့မေခလာစုံရဲတည်ဆူထားတဲ့အဲ့ဒီလောက်တောင်ချေရသည်ဆိုတဲ့တခြင်းလေးလွှင့်ပေးပါ VOE တဲ့မိခလာရဲ့တခြင်းဟောင်းလေးကိုဇော်ပိုင်းနဲ့ပြန်တွဲပြီးတော့တည်ဆူထားတဲ့အဲ့ဒီလောက်တောင်ချေရသည်ဆိုတဲ့တခြင်းလေးကိုနားဆင်ကြည့်ရအောင်ပါနော
်
ကြည့်နားကပါဆိုပြတောင်းလာတဲ့မာရီယာအလမ်ကတော့ချီးရတဲ့သူတွေအားလုံးအတွက် Valentine's Day ချစ်သူများနေ့အမှတ်တရမေတ္တာတည်လက်ဆောင်ပါလာပါတယ်ကျွန်တော်ချစ်သူကောင်မလေးအတွက်သချင်းတောင်းခြင်းလို့ပါရွှေထူးရဲ့အချစ်စစ်ဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါကျွန်တော်ချစ်သူမလေးကဘိမ့်မြို့ကပါသူ့ရဲ့နာမည်ကိုခိုင်းလို့ပဲခေါ်ပါတယ်ဗျာတဲ့သူ့ကိုအရန်သတိရပြီးတော့အရန်လွမ်းနေပါတယ်မပြောင်းလဲတဲ့အချစ်တွေနဲ့ချစ်နေလျက်ပါဆိုတာသူသိစေချင်ပါတယ်ကျွန်တော်နာမည်ငိမ့်အောင်ပါပလဲမျိုးကပါဆိုပြီးတော့သူ့ရဲ့ချစ်သူကောင်မလေးအတွက်ရွှေထူးရဲ့အချစ်စစ်ဆိုတဲ့တခြင်းလေးတောင်းဆိုလာပါတယ
်ကျွန်တော်ဆိုမှငါနဲ့မင်းမိုင်းတွေရထောင်ချီဝေလုံးနေတော့လေမထူးစံဘူးချစ်စစ်မင်း
အမေရဆူမှာအမတ်တရနှုတ်ဆက်ကပြထုတ်တဲ့ကုမ္ပဏီကြီးတွေမှာအကြီးဆုံးဖြစ်တဲ့ Hallmark Card Company ကလွန်ခဲ့တဲ့နှစ်တရာကျော်1973ခုနှစ်ကစပြီးတော့ Valentine's Day ကပ်ပြားတွေထုတ်ခဲ့တာဖြစ်ပါတယ်။မနစ်က2018ခုနှစ်တုန်းကဆိုရင်တော့ဒီလိုမျိုး Valentine's Day လက်ဆောင်ပေးတဲ့နေရာမှာလက်ဝတ်ရည်နာအပါအဝင်ဒီကပ်ပြားတွေပန်းကြီးတွေအတွက်သုံးဆွဲတဲ့ငွေကလက်ဝတ်ရည်နာအတွက်ဝယ်ယူတဲ့တန်ဖိုးဒေါ်လာတန် 4,300 ရှိပြီးတော့ပန်းကြီးတွေအတွက်ဒေါ်လာတန် 2,000 နောက်ပြီးတော့ကပ်ပြားတွေဝယ်ယူမှုပတ်စံကဒေါ်လာတန် 1,000 ရှိပါတယ်လို့ American လက်လီအယောင်းဝယ်တမက်ခါကစီးရင်ထုတ်ပြန်ခဲ့တာပါဒီလိုမျိုးစီးရင်စရာကိန်းကနေအရာစီးပွားရေးကိုလည်းအထောက်အကူပြုလူမှုရေးကိုပါအကူအညီဖြစ်စေတဲ့ Valentine's Day ချစ်သူများနေ့ဆိုတာဘယ်နိုင်ငံဘယ်လူမျိုးရဲ့ delay ထုံးစံပဲဖြစ်ပါစေရွာကြီးတူရွာလူမျိုးဆက်ဆက်နီးကပ်လာတဲ့ကဘာကြီးတွေချစ်ချင်းမြတ်တာကအထူးလိုအပ်နေခြင်းမလို့ Valentine's Day ချစ်သူများနေ့ကိုကြိုဆိုကြရအောင်ပါနော်အားလုံးအတွက်ချစ်ချင်းရဲ့နဲ့တင်ပြကြပါစေရှင်
ဘေးဒနာကျော်ရဲ့ Valentine Day အထူးအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့ထူးခြားဆန်းပြသတင်းများအစီအစဉ်မှာပစိန်နဲ့ပြစ်ပေါက်စိတ်အဖန်းဖြင်းဤနဲ့ထူးဆန်းတဲ့ကျေးလက်အိုလံပစ်တွေအကြောင်းကိုကိုငိမ့်ညံ့ကစူးစီးပြီးမတ်ဤတန့်စင်နဲ့အတူတင်ဆက်ထားပါတယ်
အိန္ဒိယနိုင်ငံမြောက်ပိုင်းကပန်ဂျပ်ပြည်နယ်မှာကြေးလက်အိုလံပစ်ပွဲလို့ခေါ်ဆိုရမယ့်အားကစားမျိုးစုံပြိုင်ပွဲတစ်ခုကိုပြီးခဲ့တဲ့ပတ်တုန်းကကျင်းပခဲ့ပါတယ်။1933ခုနှစ်ကလေးကစတင်ကျင်းပခဲ့ပြီးတော့ကီလာရေပွားမှာကျင်းပတဲ့ပွဲမှာအမျိုးအစားပေါင်း50လောက်ပါဝင်ပြီးတော့ထူးထူးဆန်းဆန်းတွေလည်းပါဝင်ပါတယ်။စင်အပြေးပြိုင်ပွဲ၊လေဟုန်စီးပြိုင်ပွဲနဲ့စိုက်ကဲကျွန်းပါအလှစီးပြိုင်ပွဲတွေပါဝင်တယ်လို့မော်တော်ဆိုင်ကယ်ကိုကျိုးနဲ့ချီသွားနဲ့ကိုက်ဆွဲပြတာနောက်ပြီးတော့60ကီလိုလောက်လေးတဲ့ထုံနှုံးကိုပါဇက်နဲ့ကြိုက်ချီမပြတာလို့ခွန်အားအစွမ်းပြတဲ့ပွဲတွေလည်းပါဝင်ပါတယ်။နောက်ပြီးတော့ရိုးရာမြင်းစီပြိုင်ပွဲလည်းပါဝင်ပါတယ်။တရားရုံးချုပ်ကနွားလဲပြိုင်ပွဲကန့်သတ်ပြီးတဲ့နောက်မှာတော့နွားလဲအစားမြင်းစီပြိုင်ပွဲကိုကျင်းပတာပါ။ပြိုင်ပွဲကို3ရက်ကြာကျင်းပတာဖြစ်ပြီးတော့ယဉ်ကျေးမှုဒလိထုံးစံကိုထိန်းသိမ်းတဲ့အနေနဲ့ပြုလုပ်ကြတာပါ။အခုလိုစူဝေးကြတဲ့ပွဲမှာရိုးရာအကတချင်းတွေကိုလည်းတည်ဆူဖြော်ပြကြပါတယ်။
အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာကနေဒါရိုးရာထုံးစံတစ်ခုဖြစ်တဲ့ပစိန်ပြစ်လေးကျင့်လို့ရတဲ့နေရာတစ်ခုကိုဖွင့်လှစ်လိုက်ပါပြီ။အဲ့ဒီနေရာကို Back Eggs Throwing Club လို့နာမည်ပေးထားပြီးတော့နိုင်ငံရေး၊စီးပွားရေးနဲ့လူမှုရေးကိစ္စတွေမှာစိတ်ဖိစီးမှုများနေတဲ့သူတွေအတွက်ဖောက်ခွဲဖို့နေရာတစ်ခုအဖြစ်လဲရေးပန်းစားလာပါတယ်။2014ခုနှစ်ကနေဒါနိုင်ငံမှာစတင်ခဲ့တဲ့ဒီစီးပွားရေးလုပ်ငန်းဟာမြောက်အမေရိကတိုက်မှာတော့အခုအချိန်မှာ16နေရာအထိဖွင့်လှစ်နိုင်ခဲ့ပြီဖြစ်ပါတယ်။လာရောက်သူတွေအနေနဲ့ဝစ်စုံတွေအမျိုးမျိုးဝစ်ဆင်လာနိုင်သလိုပစိန်ပြစ်ပြိုင်ပွဲမျိုးတွေလည်းရှိပါတယ်။လာကစားတဲ့သူတွေအကြားမိန်းမနဲ့ယောက်ျားပြစ်မှတ်ကိုထိမှန်အောင်ပြစ်နိုင်တဲ့စွမ်းရည်ကတော့အလုံးအတူတူနီးပါးပါပဲ။အဲ့ဒီပစိန်ပြစ်တဲ့နေရာမှာဒေသခံတွေကိုယ်တိုင်ချက်လုပ်ထားတဲ့ဘီယာအမျိုးမျိုးကိုလည်းညှိစမ်းကြည့်နိုင်ပါတယ်ခင်ဗျာ။
ဒီနိုင်ငံမှာခီးစဉ်တင်ဆောင်နိုင်တဲ့ Ehang မိုးပြန် drone ယာဉ်တစ်မျိုးစမ်းသပ်တဲ့ဗီဒီယိုကိုပြသလိုက်ပါတယ်။ Ehang 184 ခီးစဉ်တင် drone ယာဉ်ဟာလျှက်စစ်ဘက်ထရီနဲ့မောင်းနေရတာဖြစ်ပါတယ်။တယောက်စီးဒီမိုးပြန် drone ယာဉ်ဟာ100 kg အထိတင်ဆောင်နိုင်ပြီးတော့ပင်လယ်ရေမျက်နှာပြင်အထက်မှာ23မိနစ်ကြာတနအီကို kilometer 100နှုန်းနဲ့မောင်းနေနိုင်ပါတယ်။အခုလိုယာဉ်ကို2016ခုနှစ်ကတည်းကစတင်စမ်းသပ်ခဲ့တာဖြစ်ပါတယ်။အခုချိန်မှာတော့ဒီရင်ကိုအကျဉ်တစ်ထောင်ကျော်ခီးသည်တွေနဲ့ကောခီးသည်တွေမပါဘဲနဲ့ကောစမ်းသပ်ပြီးပါပြီ။ဒီနှစ်အတွင်းဒီ drone ရင်ကိုဈေးကွက်တဲ့အသုံးပြုနိုင်မယ်လို့လည်းမျှော်လင့်ထားကြပါရယ်။ဒီရင်ဟာဒေါ်လာ2,000ကနေ3,000အထိကျသင့်မှာပါ။မိနစ်တုန်းကတော့ Ehang Company ဟာဒူဘိုင်းမြို့အတွက်လူလိုက်ပါစီးနေနိုင်ပြီးတော့အလိုလျောက်ပြန်တန်းနိုင်တဲ့ drone taxi ရင်တွေထုတ်လုပ်မယ်လို့ကြေညာထားခဲ့ပါရယ်ရှင်။
ကမ္ဘာလွှာထူးခြားဆန်းပြသတင်းများအစီအစဉ်ပဲဖြစ်ပါရယ်ခင်ဗျာ။လာမယ့်အင်္ဂါည VOA တိုက်ရိုက်လေလံအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကိုကြည့်အောင်ပါ။
ဒီခံရေးကိစ္စကိုအကြောင်းပြုပြီးတော့ဒီနိုင်ငံတော်လုံခြုံရေးဆိုတဲ့ယူဆဟာလူခွင့်ရေးဆိုတာတက်ကိုမြန်မာနိုင်ငံကြီးတဲပို့ပြီးတော့နေရာရလာပါရယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာအရေးကိစ္စကိုချဉ်းကပ်တဲ့နေရာမှာနိုင်ငံတော်ချုပ်ချာအာဏာလုံခြုံရေးကိုအလေးထားသင့်သလား။ဒါမှမဟုတ်နိုင်ငံတကာကပြောနေသလိုလူခွင့်ရေးစံနှုန်းစံထားတွေကိုပဲဦးစားပေးသင့်သလား။ဒီနှစ်ခုစလုံးကိုဟန်ချက်ညီမျှအောင်လို့စောင့်ရနိုင်မဲ့နီလန်ရောဖြစ်နိုင်ပါသလား။လာမယ့်အင်္ဂါနေ့ညပိုင်းတရားလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါရယ်။ပါဝင်ဆွေးနွေးမင်းမြန်လူတွေတို့ရရှိနေအနေနဲ့ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိခွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9954ဖြစ်ပြီးတော့အီးမေးလ်လိပ်စာက bambies@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းမြန်ကြမယ်တို့ရရှိနေကိုကြိုဆိုပါရစေခင်ဗျာ။
လာမယ့်အင်္ဂါည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုလည်းကြိုတင်ပေးပို့ကြပါအောင်ခင်ဗျာ။မကြာခင်မှာသတင်းအစီအစဉ်တွေကိုပြန်လည်နားဆင်ရပါပါ။ခုတော့ဇန်နေတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ဗျာ။
အာဖဂန်နစ္စတန်မြို့သားထောက်လန်းရေးအေဂျင်စီဝန်ထမ်း၄ဦးကလုပ်ဖို့ကိန်းဘက်၁၆ဦးကိုတနက်နေ့ပြစ်တက်ခဲ့ပြီးတဲ့နောက်မှာတောင်ပိုင်းဟယ်လ်မန်ပြည်နယ်တွင်းကတာလီဘန်သဘုံနေနဲ့ပူးပေါင်းမှုထွက်ပြေးသွားကြတယ်လို့တာဝန်ရှိသူတွေကပြောပါရယ်။ဂီရစ်မြို့နယ်တွင်းကအာဖဂန်ဗဟိုထောက်လန်းရေးဌာန NDS နဲ့တွဲရဲအဆောက်အအုံမှာညအချိန်မတော်အတွင်းလူရဲတိုက်ခိုက်မှုဖြစ်ခဲ့တာလို့လုံခြုံရေးသတင်းရှင်မြစ်က VOA ကိုဒီကနေ့တင်းင်းကနေနေမှာပြောပါရယ်။ရုရှားနိုင်ငံမော်စကိုမြို့တော်အနီးမှာလူ82ဦးလိုက်ပါလာတဲ့ခီးသည်တွေလေရင်ပြက်ကျခဲ့တယ်လို့ရုရှားနိုင်ငံပိုင်းမီဒီယာကဒီကနေ့ထုတ်ပြန်ပါတယ်။အသက်ရှင်နိုင်ဖို့အခွင့်အလမ်းတော့မရှိဘူးလို့အရေးပေါ်ဌာနကိုကိုးကားပြီး Interfax သတင်းအေဂျင်စီကဖော်ပြတာပါ။သက်တမ်း9နှစ်ရှိပြီဖြစ်တဲ့လေရင်ကဒူမိုဒီဒူဘိုကနေပြန်တမ်းပြီးမိနစ်ပိုင်းအကြာရေဒါကနေပျောက်သွားခဲ့တာလို့လေရင်ပြန်တမ်းမှုကိုခြေရခံတဲ့ Flight Radar 24ကဖော်ပြထားပါတယ်။အစ္စရေးနိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့ခိုင်မာတဲ့မဟာမိတ်ဖြစ်ကြောင်းနောက်အီရန်ထောက်ပံ့ထားတဲ့ဆီးရီးယားအစိုးရတပ်တွေဆီးရီးယားတောင်ပိုင်းပြည်သူစစ်တွေရဲ့ရန်ကိုအစ္စရေးအနေနဲ့ခုခံကာကွယ်ပိုင်ခွင့်ကိုလည်းအမေရိကန်ကထောက်ခံထားတယ်လို့သမ္မတအင်ဂျီရောပြန်ကြားရေးအရာရှိကဒီကနေ့တနင်္ဂနွေနေ့မှာကြေညာချက်ထုတ်ပါတယ်။အစ္စရေးကဆီးရီးယားနိုင်ငံထဲမှာရှိတဲ့အီရန်နဲ့ဆီးရီးယားပြစ်မှတ်ဒါဇင်ပေါင်းများစွာကိုစနေနေ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်အမေရိကန်ဘက်ကအခုလိုကြေညာလိုက်တာဖြစ်ပါတယ်ရှင်။
ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကီထိုက်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆွမ်မွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာတော့ Widet စောညက်ဖြစ်ပါတယ်။ VOA American တိုင်းညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00 ထိလိုင်းလွန်မီတာ1925-32တို့ကနေအတန်လွှင့်ခဲ့တာပါ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။သောရရှင်နဲ့အားလုံးအန်ဒီရဲ့ကင်းဝေးပြီးတော့ပျော်ရွှင်ပွဲအချိန်တွေကိုပိုင်ဆိုင်နိုင်ကြပါစေ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.